မြောက်ကိုရီးယားနိုင်ငံကသူ့နိုင်ငံသားတွေပေါ်မှာလူခွေဖောက်ဖျက်ကျူးလွန်မှုတွေနဲ့ပတ်သက်လို့ဒီကနေ့တောက်ချာနေမှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်တကပွေးဆွေးနွေးပွဲကျင်းပဖို့ကိုတရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့ပြီးတဲ့နောက်အပွဲဝင် 15 နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်ခရက်ရိုက်စေမဲ့အလားအလာတွေရှိနေတယ်ဆိုတာကိုပြောဆိုမယ်လို့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဘယ်လ်ဂျီယံ၊ဒိုမီနီကန်သမ္မတနိုင်ငံနဲ့အက်စတိုးနီးယားနိုင်ငံတွေကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုအတိပေးထားတဲ့အကြောင်း Reuters သတင်းဌာနကကြာသာရင်းတွေကလက်ခံရရှိတဲ့အီးမေးလ်မှာဖော်ပြပါရှိပါတယ်။ မြောက်ကိုရီးယားနိုင်ငံတွင်ကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့2014ကနေ2019ခုနှစ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီမှနှစ်စဉ်တကပွေ့ဆွေးနွေးပွဲတွေကျင်းပလေ့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံခဲ့တဲ့2018ခုနှစ်မှာတော့ကုလလုံခြုံရေးကောင်စီမှမြောက်ကိုရီးယားအရေးကိုမဆွေးနွေးဖြစ်ခဲ့ပါဘူး။ဒါပေမဲ့ပြီးခဲ့တဲ ါတယ်ရှင်။